ဒီနေ့ဒီချိန်ဒီခါမှာတော့ဝိရိယကိုလေးပေးပြီးတော့မှကြိုးစားပါများအားထုတ်ရမယ်နေ့ဖြစ်ပါတယ်ဝိရိယနဲ့ဆက်ဆက်ပတ်သက်ပြီးတော့အရေးကြီးဆုံးတည်တမာတိအဘိန်ဒီဆောက်တဲ့အချိန်ခံကာလမျိုးမှာဝိရိယဟာအတော့ရည်ကြည်ပါဝိရိယတလုံးကိုဥတည်ပြီးတော့လည်းပဲတရားအလုပ်ပွားများအားထုတ်တယ်ဆိုတဲ့စကားလုံးကိုကြည်ရှင်းနေပါလေအားထုတ်တယ်ဆိုတာဟာဝိရိယကိုရေးပေးပြီးတော့တုံတုံနဲ့ဝေါ်လာတာစကားလုံးဖြစ်ပါလေအဲ့တော့အဲ့ဒီဝိရိယဆိုတဲ့အရာမှာဒီနေရာမှာဝိရိယဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့မှပြောရမယ်ဆိုလို့ရှိရင်ဝိရိယဆိုတာကကြိုးစားတယ်ပွားများတယ်အားထုတ်တယ်အဲ့ဒီထက်ပို့ပြီးတော့နည်းနည်းနည်းနည်းပြောရမယ်ဆိုလို့ရှိရင်တော့တက်တက်ကြွကြွနူနူကြကြအဘဒယမကောင်းတဲ့နိဝရဏတရားတွေကိုဖယ်ရှားခြင်းကောင်းတဲ့သတိတွေကိုမြဲမြံစွာဖြစ်ဖို့အတွက်လုံလပြုတာထို့ထက်ထို့ထက်နည်းနည်းနည်းနည်းပြောရမယ်ဆိုရင်တော့ရှုခွင့်နဲ့ရှုချက်ကိုတထထဲကြိမ်နေအောင်ဂရုစိုက်တာအဲ့ဒါဝိရိယရဲ့သဘောပါပဲသူဝိရိယနဲ့ဆက်ဆက်ပတ်သက်ပြီးတော့မိမိတို့အားထုတ်တဲ့အချိန်ခါမှာစိတ်ကိုထက်ထက်တန်တန်တက်တက်ကြွကြွနူနူကြကြရှိရစိတ်ကိုထက်ထက်တန်တန်တက်တက်ကြွကြွနူနူကြကြရှိရမယ်နေရာမျိုးမှာတန်လဗရိတ်ကမောမြတ်ဗုဒ္ဓကနေပြီးတော့မှအနက်ခိတ္တဒူရောဆိုပြီးတော့ဒီလိုစကားလုံးနှစ်ခုပြတာ။ဌာမဝါတန်လပရိကမောဆိုတာကတက်ကြွနိုးကြတဲ့စိတ်ထား။အနက်ခိတ္တဒူရောဆိုတာကမိမိမှတာဝန်ရှိတယ်မိမိအလုပ်တည်မိမိမှာအလုံးတောင်ရှိတယ်အဲ့ဒီအသိစိတ်ရှိထားမိမိဘဝသည်မိမိတောင်မိမိအလုံးသည်မိမိတောင်မိမိမှာအလုံးတောင်ရှိတယ်ဤသူပုဂ္ဂိုလ်တဦးတယောက်ကမှလှုပ်ဆောင်ပေးလို့ရတဲ့အရာမဟုတ်ဘူးမိမိကိုယ်တိုင်ကနေပြီးတော့ထက်ထက်သန်သန်တက်တက်ကြွကြွနူနူကြကြအဘတရားဆောင်ရွက်ရမယ်အမှုကိစ္စပွားများရမယ်အထုရမယ်အမှုကိစ္စပဲလို့ဒီလိုအတိလေးတွေရှိရအဲ့လိုအတိရှိပြီးတဲ့အချိန်မှာကြတော့မိမိတို့အထုတဲ့အချိန်ခံကာလမှာမနေ့ခင်းတော့ကပြောခဲ့တဲ့និဝရဏတရားဆိုတာလေးတွေဟာဝင်ဝင်လာတတ်ပါအဲ့ဒီនិဝရဏဆိုတဲ့အတွေးလေးတွေဝင်ဝင်ဝင်ဝင်လာတဲ့အချိန်မှာကြတော့လည်းပဲထိုအတွေးလေးတွေကိုလက်ခံမထားဘဲနဲ့အတွေးဆိုတဲ့និဝရဏသဘောတရားလေးတွေဟာဝရိယနဲ့သတိကိုအားနဲ့အောင်ပြုလုပ်တတ်တဲ့အရာလို့သဘောပေါက်ပြီးတော့အတွေးဆက်ကိုရံသူသဘောသဘောထားပြီးတော့ဝရိယနဲ့ကြိုးစားပန်းစားပွားများအားထုတ်အောင်မှာဖြစ်တယ်ဝိရိယနဲ့ကြိုးစားပန်းစားပွားများအားထုတ်တဲ့အချိန်ခံကာလမှာဒုနိဝရဏတရားတွေဟာစိတ်ကထက်သန်ထက်သန်သလောက်တက်ကြွရင်တက်ကြွသလောက်ဖယ်ရှားသွားပါလိမ့်မယ်និဝရဏတရားတွေကိုခင်းကသွားပြီဖယ်ရှားသွားပြီဖယ်ရှားလို့ခင်းကသွားပြီဆိုတဲ့အချိန်ခံကြတော့မိမိတို့ရဲ့နေရှင်နဲ့အမြပြောနေကြတာပြောနေကြတဲ့အဲ့ဒီဝင်လေနဲ့ထွက်လေကိုကယူးဆိုင်ထားမှာဖြစ်တယ်အဲ့လိုကယူးဆိုင်လိုက်တဲ့အချိန်ကကြတော့ နေတဲ့နေတဲ့ကနေပြီးတော့ဦးဇင်းတို့ပြောနေတာကယူယူလေးရှုခိုင်းတာဖြစ်ပါဝင်လေနဲ့ထွက်လေကိုယူယူလေးရှိယူယူလေးရှိနေတာဟုတ်ပဲယူယူလေးသိနေအောင်ဂယုဆိုင်ဖြစ်တယ်အဲ့လိုဂယုဆိုင်လိုက်တဲ့အချိန်ကကြတော့အတင်းအဓမ္မလည်းမလောက်ရပါဘူးကျန်းကျန်းတိုင်းထွက်လေဝင်လေဒီကျန်းကျန်းတိုင်းဖြစ်အောင်လည်းမလောက်ရ။အိုဒီအတိုင်းပြစ်စလက်ခါလည်းပဲမထမ်းသင့်ပါ။အဲပုံမှန်သဘောလေးတွေကိုထက်ကနေပြီးတော့မှအဆက်ကူစူးစီးလေလွယ်ကူစေဖို့ဝိရိယလေးထက်။တယုဆိုင်ပြီးတော့မှထက်ထက်ပန်ပန်တက်တက်ကြွကြွလေးဖြစ်လာ။ကယုဆိုင်လုံနာပြုတ်လိုက်တယ်ဆိုရင်ဝင်လေနဲ့ထွက်လေဟာထင်ရှားလာမှာဖြစ်ပါ။အဲ့လိုထင်ရှားလာတဲ့အချိန်မှာအရင်အရင်ပထမဦးဆုံးနေ့ကဦးဇင်းတို့ပြောပြသွားတာကနံပါတ်7နဲ့တားပြီးတော့မှဒီလိုပြောတာတတိနည်းဖို့ဥစွာပြရတာပါတတိနည်းရာပထမဒုမရှိသူသည်လုံးစုံလင်းရာဒါနိုင်ပါစမှငိမ့်လေပြီဆိုတဲ့အတိုင်းအဲ့တော့ဒီနေ့မှကြတော့အဲ့ဒီမှာယူယူဝင်လေထွက်လေကိုရှုတာမဟုတ်တော့ဘဲနဲ့တလုံးလေးတိုးပြီးတော့ရှုရမှာဖြစ်တယ်တလုံးလေးတိုးထည့်ပြီးတော့ရှုရမှာကဘယ်လိုလဲဆိုရင်အဲ့ဒီဝင်လေနဲ့ထွက်လေကိုတီးဆိုတဲ့တလုံးလေးကိုထည့်ပြီးတော့ဝင်လေတီးထွက်လေတီးဒီလိုရှုရမှာဖြစ်တယ်အဲ့ဒီဝင်လေလေနဲ့ထွက်လေလေကိုလည်းပဲအရင်အရင်နေတုံးကရှိရင်ရှိတယ်တို့ရင်တို့တယ်လို့ဒီလိုသိခင်းဝင်လေဝင်သွားရင်ဝင်သွားတဲ့ဝင်သွားတဲ့အဲ့ဒါကိုကြည့်ပြီးတော့အရှိရှုသွင်းနေတယ်ထွက်လေလည်းပဲအဲ့ဒီမှာအရှိကြီးရှိုက်ထုတ်နေတယ်ဝင်လေကနေပြီးတော့မှတူတူလေးဝင်သွားရင်လည်းပဲတူတူလေးဝင်သွားတယ်နောက်ပြီးတော့တူတူလေးရှိုက်ထုတ်တယ်လို့ဒီလိုသိခိုင်းတယ်ဒီနေ့ကျတော့အဲ့ဒီဝင်လေထွက်လေရဲ့သဘောတဘာဝလေးတွေကိုအကဲခတ်မှဖြစ်တယ်ကဲခတ်တဲ့အချိန်ကကျတော့ဒီဝင်သွားတဲ့လေရဲ့အစာဝင်သွားတဲ့လေရဲ့အလဲဝင်သွားတဲ့လေရဲ့အဆုံးအဲ့ဒီအချိကိုအကဲခံမှာဖြစ်တယ်ဝင်လေရဲ့သဘောသဘောဝကိုဒီတိမ့်တိနေတဲ့ဆိုရင်ဝိရိယသည်ဆွမ်းအားနည်းနေတဲ့သူ့အတွက်နေရာမရမှာဒါကြောင့်မလို့သာမန်ရိုးရိုးတိနေုံလေးနဲ့တိနေမယ်ဆိုလို့ရှိရင်ဝိရိယဟာသူ့ရဲ့ဆွမ်းကြီးပြတ်ကွက်မရှိတဲ့အတွက်နောက်ဆုတ်ပြီးတော့ထွက်ထင်းနေတတ်ပါဝရိယမရှိတော့ဘူးဆိုရင်ဘာတွေဝင်လာတတ်တာလဲဆိုရင်និဝရဏတရားတွေဝင်လာတတ်ပါလေនិဝရဏတရားလေးတွေဝင်လာပြီဆိုတဲ့အချိန်ကကြတော့အတွေးတွေရှုပ်ဆက်ခါပြီးတော့ဘယ်လိုလုပ်ရမလဲလို့မသိတော့ပဲဖြစ်တတ်တယ်ဒါကြောင့်ဝိရိယလေးထည့်ဖို့ဥင္ကနေပြီးတော့မှဝင်တဲ့လေရဲ့အစာဝင်တဲ့လေရဲ့အလဲဝင်တဲ့လေရဲ့အဆုံးအထိကြအကဲခါပြီးတော့ရှုပြရမှာဖြစ်တယ်ထုံနိတုစွာပဲထွက်တဲ့လေကိုလည်းပဲထွက်တဲ့လေရဲ့အစာထွက်တဲ့လေရဲ့အလဲထွက်တဲ့လေရဲ့အဆုံးဒီလို၃မျိုးစလုံးကိုပထုကယူဆိုင်ပြီးတော့သိနေအောင်ကျူစာပွားများအထောက်အမှာဖြစ်တယ်ယောဂီသူတော်ကောင်းအပေါင်းတို့အနေအချင်းမနေ့တနေ့ကထက်ဒီနေ့ဟာနည်းနည်းပုတ်ခက်ပါတယ်ဝိရိယဆိုတဲ့အရာဟာအခက်အခဲကိုဖြေရှင်းတဲ့အလုပ်ဒီသူ့အလုပ်ဖြစ်ပါတယ်နည်းနည်းလေးခက်မှဝိရိယသည်နည်းနည်းလေးတက်ပြီးတော့နည်းနည်းလေးဖြေရှင်းခွင့်ရတဲ့အတွက်တတိသည်ပို့ပြီးတော့ဆွမ်းမြင်လာပါမနေ့တနေ့ကဦးစင်ပြောသလိုတတိဆိုတာကဝိရိယကနေပြီးတော့မှစူးစီးပေးဝိရိယကနေပြီးတော့အမြင့်မပြလုံလာစိတ်ပြီးတော့မှ ပြုလို့ဆောင်ရွက်ပြီးနေမှတတိဆိုတာဖြစ်ခွင့်ရပါတယ်အဲ့ဒါမှသာလင်ဒီဝင်လေရဲ့လူဝင်လေနဲ့ထွက်လေရဲ့အပေါ်မှာအမြဲမပြတ်နေနိုင်ခွင့်ရှိပါတယ်တတိသည်ဝင်လေထွက်လေဆိုတဲ့အာယုံပေါ်မှာအစဉ်အမြဲတည်ခဲနေဖို့အစင်တဲ့ပြင်းချရောက်နေဖို့ဆိုတာဟာဝိရိယအရေးအကြီးဆုံးပါပဲ။ဒါကြောင့်မလို့အကဲခတ်တဲ့အချိန်မှာကဲခါပြီးတော့ဂယုစိုက်တဲ့ဂယုတစိုက်အကဲခါဖြစ်တယ်။ကဲခါဆိုတဲ့ဟာကိုဒီမှာတစ်လုံးထပ်တိုးလာ။ဒီနေ့ဒီနောက်တစ်လုံးထပ်တိုးလာတာကဘာလဲ။စောစောကအကဲခါလို့ပြောလိုက်တဲ့အထက်မှာဒီသဘောလေးတွေဟာအလွယ်ဆုံးတဲ့စကားပဲဖြစ်တယ်။မူရင်းကတော့သူ့ရဲ့မူရင်းကစိတ်ကူးလဲ့ထတာပဲဖြစ်တယ်။ဓမ္မတည်ပြင်းပါလေ။စိတ်ကူးလဲ့တယ်ဆိုတာကသူ့ယောဂီသူတော်ကောင်းတို့အနေအဖြင့်အမြဲမပြတ်ချာပူးနေကြဖြစ်တဲ့ယောနိသောမနာတိကရာဆိုတဲ့စကားလုံးပဲဖြစ်ပါလေ။ယောနိသောမနာတိကရာဆိုတာကပါဠိစကားလုံးဖြစ်တယ်မြန်မာလိုဘာသာပြန်ရင်တော့နှလုံးသွင်းမှဒီလိုပဲဘာသာပြန်တကယ်တကယ်ရှုပြီးတဲ့အချိန်ကကြတော့အာယုံဖြစ်တဲ့ဝင်လေထွက်လေရဲ့အပေါ်မှာစိတ်အစဉ်သဖြင့်ကိမ့်ညုတ်ထားခြင်းစိတ်ကနေပြီးတော့အစဉ်သဖြင့်ကိမ့်ညုတ်ထားခြင်းစိတ်ဥလဲထားခြင်းကိုယောနိသောမနာတိကရာလို့ခေါ်တာဖြစ်ပါတယ်။ဒီတော့ဒီနေရာမှာအဲ့ဒီမှာစိတ်ဥသည်ဝင်လေရဲ့ထွက်လေရဲ့အပေါ်မှာဝင်လေနဲ့ထွက်လေရဲ့အပေါ်မှာအစဉ်တဖြင့်ဥလက်ထားမှာဖြစ်တယ်။ဥလက်လေဝိရိယလေးထက်လေဒီလိုလောက်။ဝိရိယဆိုတဲ့နေရာမှာပြောပြပါပြီ။ပြည့်စိုက်တာအဲ့တော့စိတ်ဥလဲ့ထားတဲ့နေရာကိုအထူးကယူစိုက်ကယူစိုက်လိုက်တဲ့အခါကျတော့ဂတိကအဲ့ဒီဝင်လေထွက်လေရဲ့အာယုံအပေါ်မှာအစဉ်သဖြင့်ကြာရောက်လာပါလိမ့်မယ်တတိကအစဉ်သဖြင့်ကြာရောက်လာပြီဆိုတဲ့အချိန်ကကျတော့မိမိတို့ရဲ့အတိသည်ဘယ်လိုသိလာမလဲဆိုရင်ဝင်လေရဲ့အဆကိုလည်းသိပါဝင်လေရဲ့အလေကိုလည်းသိပါပါလိမ့်မယ်။နောက်ဝင်လေရဲ့အဆုံးကိုလည်းသိပါလိမ့်မယ်။ထွက်လေရဲ့အဆကိုလည်းသိပါလိမ့်မယ်။ထွက်လေရဲ့အလေကိုလည်းသိပါလိမ့်မယ်။ထွက်လေရဲ့အဆုံးကိုလည်းသိပါလိမ့်မယ်။အဆအလေအဆုံးသုံးမျိုးစလုံးကိုသိဖို့ဆိုပြီးတော့မြတ်ဗုဒ္ဓကလည်းပဲတပ္ပကာယပဋိသင်ဝေတိအတ္တသိတံမိတိသိခတိတဗ္ဗကာယပဋိသင်ဝေတိပတ္တသိတ္တမိတိသိခတိအဲ့ဒါလို့မြတ်ဗုဒ္ဓကနေပြီးတော့မှဝင်လေးရဲ့အတုအရှိကိုအစအလက်အဆုံးသုံးမျိုးစလုံးသိအောင်ကြိုးစားရမယ်လို့အမိန့်ရှိတော်မူပါတယ်ဒါကြောင့်လို့လည်းပဲသူယောဂီသူတို့သူတော်ကောင်းအပေါင်းတို့အနေအဖြင့်ရှုမှတ်ပွားများတဲ့အချိန်ခါမှာဗုဒ္ဓနိကြရှုမှတ်ပွားများနိုင်မှနိစနစ်မင်္ဂန္တာဖြစ်ပါတယ်။ဒါကြောင့်အခြေခံပိုင်းဆိုင်ရာမှာအလွတ်အလွတ်အရေးကြီးလွတ်တဲ့အတွက်အထူးကိယူဆိုင်ပြီးတော့မှရှုမှတ်ပွားများမှာဖြစ်ပါတယ်။အဲ့ဒါလို့အခုပြောခဲ့တဲ့အတိုင်းဝင်လေရဲ့အစာဝင်လေရဲ့အလယ်ဝင်လေရဲ့အဆုံးဆိုပြီးတော့အစအလေအဆုံးသုံးမျိုးစလုံးတိလာနေတဲ့အခြေအချင်းတွေရှိလာပြီဆိုတဲ့အခါကျတော့ကိလေသာနိဝရဏတရားတွေလည်းပဲတဖြည်းဖြည်းချင်းပေါင်းပေါင်းပေါင်းပေါင်းပေါင်းပေါင်းသွားပါလိမ့်မယ်အဲ့ဒါလို့ကိလေသာနိဝရဏတရားတွေကိုတဖြည်းတဖြည်းတဖြည်းပေါင်းပေါင်းပေါင်းပေါင်းသွားပြီနဲ့အများအခုပြောခဲ့တဲ့ဝိရိယတို့သတိတို့ကိုလည်းပဲအထူးအားကောင်းလာပါလိမ့်မယ်ဝိရိယနဲ့သတိတို့ရဲ့အထူးအားကောင်းလာပြီဆိုရင်တသားတဲ့ပေါင်းဆက်လာပါလိမ့်မယ်ဝိရိယနဲ့သတိနဲ့ဝိရိယသည် တပားတဲ့ပေါင်းစပြီးတော့ပြင်သူအလုတ်လောက်လာကြပြီဆိုတဲ့အချိန်ကကြတော့တည်ငြိမ်မှုတည်ကြည်မှုဆိုတဲ့သမာဓိတွေရရှိလာပါလိမ့်မယ်သမာဓိတွေကိုရရှိလာတဲ့အချိန်ကကြတော့စိတ်တွေကလည်းပဲငြိမ်သက်လာပါလိမ့်မယ်အဲ့ဒီအချိန်ကကြတော့စိတ်ဒီကလည်းပဲပြန့်လွင့်ဒီလွားမှုနေပါသွားတဲ့အချိန်မှာရုပ်ကလည်းပဲတောင်းတင်းချင်းညောင်းညာချင်းခက်ခဲချင်းဆိုတဲ့သဘောလေးတွေကလည်းပဲတဖြည်းတဖြည်းတဖြည်းတဖြည်းနဲ့ပြည်လျော့သွားပါလိမ့်မယ်အမှန်အဖြစ်မိမိတို့တောင်းတင်းချင်းညောင်းညာချင်းခက်ခဲချင်းဖြစ်နေတာကစိတ်ရဲ့မငြိမ်မြတ်မှုကြောင့်ရုပ်တွေမငြိမ်မြတ်ဖြစ်နေခြင်းပဲဖြစ်ပါတယ်စိတ်တွေကနေပြီးတော့တောင်ထွက်ပြီးမြောက်ထွက်ပြီးကိလေသာနိဝရဏတွေဟာအစဉ်တစ်ဖြင့်အနောက်ဆက်ခံနေရလို့စိတ်မငြိမ်သက်မှုကြောင့်စိတ်ရဲ့ရုပ်ရခမှုကြောင့်ရုပ်တွေကလည်းပဲမငြိမ်မြတ်ဖြစ်သွားတာဖြစ်ပါတယ်အဲ့ဒီအချိန်မှာနာကျင်ခြင်း၊ကြက်ခဲခြင်း၊တောင်းခြင်း၊တင့်ခြင်း၊အောင်းခြင်း၊အင်းခြင်း၊ထုံခြင်း၊ခြင်းခြင်းဆိုတဲ့သဘောတွေဖြစ်နေတာဖြစ်ပါတယ်။အခုပြောတဲ့အတိုင်းရှုပြီးလိုက်နိုင်တဲ့အချိန်ကကြတော့စိတ်တွေကတဖြည်းဖြည်းချင်းကိလေသာနိဝရဏတရားတွေကပါပါပါပါပါပါတာဖြစ်လို့စိတ်ကညီမြသွားတဲ့အချိန်မှာယောက်ကလည်းပဲတမန်ညီမြသွားပါလိမ့်မယ်။အဲ့ဒီရုပ်ရဲ့တမန်ညီမြသွားပြီဆိုရင်ရုပ်နဲ့စိတ်နဲ့ရုပ်ဒီပြန်လည်ညီမြမှုညီညွတ်မှုရှိနေခြင်းကိုဒီပင်လင်ဒီငိန်နဲ့တမန်ဒီတည်ကြည်တဲ့တမန်ဒီဒီလိုခေါ်ပါတယ်ဒါကြောင့်အဲ့ဒီတည်ကြည်တဲ့တမန်ဒီရရှိဖို့အရေးအတွက်အခုအချိန်မှာဝိရိယစီအရေးကြီးပါတယ်ဝိရိယသည်အရေးကြီးတာဖြစ်လို့ခါတိုင်းနေကလို့ဝင်လေထွက်လေကိုရိုးရိုးသိတာမဟုတ်ပဲနဲ့အစာအလေအဆုံးသုံးမျိုးစလုံးသိနိုင်အောင်အမြဲမပြတ်တလက်ဆက်ကိုပဲဂရုစိုက်ရမှာဖြစ်တယ်အဂရုစိုက်ပြီးလို့အဲ့ဒီမှာတတိယမြဲမြံစွာရှိလို့သိလာပြီးပြီဆိုတဲ့အချက်များကြတော့တိပိပိဆိုရင်ဝင်လေရဲ့အစလည်းအဆုံးသုံးခုစလုံးတိပိပိဆိုရင်နောက်ကပင်ညာအခုလေးလိုက်ခွင့်ရမှာဖြစ်တယ်အဲ့ဒါကြတော့ဝင်လေတိဒီလိုရှုမှတ်ရမှာဖြစ်တယ်ထပ်သွားတဲ့လေလည်းပဲအစအလေအဆုံးသုံးမျိုးစလုံးကိုတိနဲ့အကဲခါမှာဖြစ်တယ်ဂယုစိုက်ရမှာဖြစ်တယ်အလုတ်ကယူစိုက်လို့ပြီလာပြီးတတိကမြင်းမြန်လို့ပြီလာပြီးပြီဆိုတဲ့အချိန်ကကြတော့ဖက်လေပြီးဒီလိုရှုမှတ်ပါမယ်မှာဖြစ်တယ်။ဒါကြောင့်ယောဂီသူတော်ကောင်းအပေါင်းတို့အနေအဖြင့်အခုပြောပြခဲ့တဲ့အလုတ်အစဉ်အတိုင်းမိမိတို့အနေအဖြင့်និဝရဏတွေပန်းပြီးတော့တည်ကြည်တဲ့သမာဓိရရှိဖို့အရေးအတွက်ဝင်လေပြီးထလေပြီးဝင်လေပြီးထလေပြီးလို့အစဉ်တစ်ဖြန့်ဂရုစိုက်ပြီးတော့ရှုမှတ်ပွားများအထောက်ချပါစို့